ဒီအမေရိကန်တန်ကနေစက်တင်ဘာ28ရက်တနင်္ဂနွေနေ့မနက်ခင်းမြန်မာဘာသာအစည်းအဝေးတွေကိုမနက်9နာရီခန့်ဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။ line meter 32 kHz 933ည line meter 40 kHz 933ည နဲ့ line meter 50 kHz 5955အပြင်line လက်မီတာ190 kHz 1505တို့ကနေလည်းဖန်ယူနာဆင်နိုင်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမှာကတော့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်ဖြစ်ပါတယ်မနေ့စနေနေ့ကထုတ်လွှင့်ခဲ့တဲ့ဒီစနေညဓာတ်ရိုက်လေလိုင်းအစီအစဉ်ကိုနားမစင်လိုက်ရတဲ့သူတွေအတွက်တစ်ခါပြန်ပြီးတော့ထုတ်လွှင့်ပေးတာပါဦးကျော်စန်သာကဆွေးနွေးတင်ဆက်ပြီးတော့ထုတ်လို့သူမဆုမွန်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါတော့ရရှိမှာခင်ဗျာဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာအာဏာပိုင်ရှင်နဲ့မီဒီယာလောကအကြမ်းဒဏ်ဒေါသဖြစ်နေမှုတွေထိတိုက်ရင်ဆိုင်မှုတွေအကြောင်းဖြစ်ပါတယ်အခုတလောမှာမီဒီယာနဲ့မြန်မာနိုင်ငံအာဏာပိုင်တို့အကြမ်းတင်းမာမှုတွေဟာဆက်လက်ပြီးတော့ကြားနေရစေပုံမှုများပြလာတယ်ဆိုရင်မှတ်မှန်မဟုတ်ဘူးထင်ပါတယ်ဒီကိစ္စကိုဆွေးနွေးရမှာဖြစ်ပါတယ်ဘယ်ဘက်ကလွန်တယ်လဲအစိုးရဘက်ကအာဏာပိုင်ဘက်ကပုံမှုတင်းကြလာလို့လားမီဒီယာတွေဘက်ကများစီကံချိုးဖောက်နေရလို့လားနှစ်ဖက်စလုံးကြောင့်ပဲလားနောက်ကျွန်တော်စူးစမ်းကျင်တဲ့မိကွန်းတခုမီဒီယာနဲ့အာဏာပိုင်တွေအကြမ်းမှာသဟဇာတာဖြစ်နိုင်မယ်အလားအလာရှိပါသလားတကယ်တော့လူတွေကထင်ကြပါလိမ့်မယ်မီဒီယာဆိုတာအာဏာပိုင်တွေရဲ့အာဏာချက်ကိုထောက်ပြတယ်အဲ့ဒါကြောင့်သဟဇာတာဖြစ်စရာအကြောင်းမရှိဘူးအဲ့လိုတော့မဟုတ်ဘူးလို့ထင်ပါတယ်တချို့ဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေမှာအစဉ်သဖြင့်ကံတော်စားဖြစ်နေကြတာမဟုတ်ဘူးဆိုတာကိုတွေ့ရပါတယ်ဆိုတော့ကျွန်တော်ဒီကနေ့ဆွေးနွေးကြအောင်ပါအဲ့မှာဆွေးနွေးဖို့ကိစ္စမှာသရရှင်တွေမေးမြန်းသမျှကိုပြန်လည်ဆွေးနွေးဖို့သတင်းလောကသားတွေကိုလည်းဖိတ်ကြားထားပါတယ်အဲ့ဒီထဲမှာအခုမြန်မာနိုင်ငံတွင်းကိုတယ်လီဖုန်းလိုင်းတွေအဆက်အသွယ်နည်းနည်းအခက်အခဲရှိနေလို့ထင်ပါတယ်သူတို့သူကတော့ဟိုဘက်ကစူးစမ်းနေပါတယ်ကျွန်တော်ဘာသွားသတိရလဲဆိုတော့သရရှင်တယောက်ကပြီးခဲ့တဲ့အပတ်တုန်းကကျွန်တော်ဆူတောင်းတစ်ခုကာတွန်းလေးဆွဲပြီးပို့ပေးတဲ့သောရရှင်တယောက်ကဒီတိုက်ရိုက်လေးလှမ်းအစီအစဉ်လှုပ်တိုင်းလှုပ်တိုင်းသိလေကျော်ရှည်တဲ့သူများနဲ့မတွေ့ပြရစေနဲ့ဆိုပြီးတော့ကျွန်တော်ဆုမကောင်းတောင်းပေးလိုက်ပါတယ်အဲ့ဒီသောရရှင်ကိုပြန်ပြောမှာနောက်တစ်ခါတယ်လီဖုန်းလိုင်းတွေကောင်းပါစေလို့လည်းဆူတောင်းပေးပါလို့ပြောမှလို့ဖြစ်နေပါပြီဆိုတော့အခုဒီကိစ္စမှာဆွေးနွေးဖို့ရောက်ရှိလာတဲ့ကျွန်တော်ပန်နယ်အဖြစ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေအတချို့ကတော့မတ်ရွှေမုံဖြစ်ပါတယ်သူကတော့သမဂ္ဂဂျန်နယ်ရဲ့ထောက်ချုပ်သတင်းထောက်ချုပ်သူဖြစ်ပါတယ်နောက်ပုဂ္ဂိုလ်တူကတော့ကိုစန်းယူကျော်ဖြစ်ပါတယ်သူကမော်ဒန်နဲ့ကုမှုဒရာဂျန်နဲ့သတင်းဂျန်နဲ့တို့ရဲ့အက်ဒီတာဖြစ်ပါတယ်သလောစေဒီပုဂ္ဂိုလ်နူရောက်ရှိနေတဲ့အချိန်မှာကျွန်တော်ဒီမေကွန်နဲ့စတင်လို့ပါတယ်တော်ရရှင်တယောက်ရေးတဲ့စာထဲမှာ2014ခုနှစ်ဒီသတင်းမီဒီယာသမားများအချင်းချောက်ခံရဆုံးနှစ်ဟုဆိုခြင်းပါသည်ဆိုပြီးတော့ဥလားမြင့်ဥတန်ကြီးဟာမန္တလေးကစာရေးထားပါတယ်သူနမူနာပေးထားတာကတော့ Unity Journalist တွေကိုအလုတ်ကျန်းတဲ့ထောင်ထံအနည်း20ချတာတို့ဘိုင်မွန်တန်နေသတင်းသမား၅ဦးကိုတရားစွဲခံရတာတို့ဘာလို့သူရေးထားတာအများကြီးတွေ့ရပါတယ်ဆိုတော့2014ခုနှစ်ဟာသတင်းသမားတွေမီဒီယာသမားတွေချင်းချောက်အခမ်းအဆုံးနှစ်ဖြစ်နေတယ်ဆိုတော့အစွန်းနဲ့ပတ်သက်ပြီးတော့မတ်ရွှေမုံရဲ့ဆွေးနွေးချက်ကိုပထမဆုံးကြားပြစေမတ်ရွှေမုံနည်းနည်းရှင်းပြပါခင်ဗျာဟုတ်ပါသလားအဲ့ဒါ
ဟုတ်ကဲ့ရှင်ဒီ2014ခုနှစ်မှာတော့ဟိုခုနကပြောသလိုပါပဲဒီသတင်းမီဒီယာသမားတွေကဟိုဒီဖိနှိပ်ခံရတဲ့ကိစ္စတွေကအယမ်းကိုစိတ်လာတယ်ဒီဖန်ဆီးထောင်ချရတဲ့ခံရတဲ့ဟာတွေကလည်းစိတ်လာတယ်ဟိုဒီ Unity သတင်းချန်နယ်သတင်းသမားတွေဖန်ဆီးထောင်ချခံရတယ်အဲ့မတိုင်ခင်မှာလည်းဒီမိုလိုက်တော်ကသတင်းထောက်အမျိုးသမီးတယောက်လည်းဖန်ဆီးထောင်ချခံရတယ်သတင်းထောက်ကဟို DBB သတင်းထောက်တယောက်လည်းဖန်ဆီးထောင်ချခံရတယ်အခုလက်ရှိဘိုင်မွန်တက်နေကဒီသတင်းတော့၅ဦးကိုလည်းအခုလက်ရှိအကျဉ်းချနေသေးတယ်။အဲပြီးတော့ဒီကျမတို့ပေါ့နော်ဒီသမရရဲ့ဟို MBC ရှေ့မှာဟိုဆန္ဒပြလို့ဆိုပြီးတော့ကျမတို့သတင်းရယူတဲ့နေရာမှာတားဆီးတဲ့အခါမှာဆန္ဒပြလို့ဆိုပြီးတော့ကျမတို့ကိုလည်းပုံမှန်18နဲ့အရေးယူခဲ့သေးတယ်။ဒါပေမဲ့ဒီပုံမှန်18ကိုတော့အခုဝင်စည်းအပြောင်းလဲအခုမှတော့ပေါ့နော်အခုကျမတို့ဒါ withdraw ပုံစံမျိုးလုပ်ပေးတယ်လို့တော့သိရရှင်ဒီနေ့က2014ကမီဒီယာတွေအတွက်ကိုမိမောင်းထိုးပြီးတော့ဟိုဒီအစိုးအရပေါ့နော်အာဏာပိုင်ဘက်ကနေပြီးတော့အရန်ဖိနှိပ်လာတယ်လို့လည်းထင်ရရှင်။နောက်ပြီးတော့လည်းဒီအာဏာပိုင်တွေဘက်ကမီဒီယာသမားတွေရဲ့မီဒီယာတိုက်တွေကိုပေါ့နော်စစ်ဆေးတာတွေပါတွေကဟိုရခင်ကတော့မရှိခဲ့ပေမဲ့အခုဒီနှစ်ထဲမှာတော့အဲ့ဒါမျိုးတွေပါရှိရတယ်ဆိုတော့တကယ်ကိုပဲဇိုင်းမမအာဏာပိုင်ဘက်ကမီဒီယာသမားတွေကိုဖိနှိပ်လာတယ်လို့တော့ပြောလို့ရရှင်။
ဟုတ်ကဲ့မရှိဘုံကျေးဇူးတင်ပါတယ်နောက်ပုဂ္ဂိုလ်တူကတော့ကိုစန်းကြီးကျော်ဖြစ်ပါတယ်မော်ဒန်နဲ့ကုမှုရာဂျန်နဲ့တတင်းဂျန်နဲ့ရဲ့အဒီတာမရှိဘုံပြောသွားတဲ့အထက်မှာကျွန်တော်ဟိုဝန်ကြီးအပြောင်းလဲဆိုတဲ့ဟာလဲပြောတော့ဒီကိစ္စကိုလည်းကျွန်တော်ထည့်သွင်းဆွေးနွေးကြပါတယ်ဝန်ကြီးတစ်ကိုလည်းကျွန်တော်ချမ်းသာမပေးချမ်းသာမပေးဘူးဆိုတာအလွတ်မပေးရနိုင်ပါဘူးညဝန်ကြီးတစ်ပြောင်းလာလို့များပိုတင်းကျသလားသူ့လက်ထက်မှာ trend ပဲလို့ဖြစ်လာလဲဆိုတာလဲကျွန်တော်နည်းနည်းပြီးကနေ့မှဆွေးနွေးကြပါတယ်အခုလောလောဆယ်ကတော့ကိုစန်းကြီးကျော်ရဲ့2014ခုနှစ်အတွင်းမီဒီယာလောကနဲ့အာရဗန်ယူအက်စ်ဆန်ကြီးကိုနည်းနည်းသုံးသပ်ပြပါလားကိုဆောင်ရော
ဟုတ်ပါတယ်ဗျမစ်မွန်ပြောလည်းနားပါတယ်ဒီနေ့တော့ဒီမီဒီယာသမားတွေအတွက်ကိုဒါရည်ရည်ရှိရှိနဲ့နှိကုတ်လာတဲ့နှိကုတ်ခံရတဲ့ဒီတစ်နှစ်လို့ကျွန်တော်တို့အမြင်ပါတယ်ခင်ဗျာအော်ဆိုတော့ဒီဖြစ်စဉ်တွေလည်းအများကြီးပဲဒီသူကဒီစတဲ့ပိုင်းမှာကျွန်တော်တို့ဒီသတင်းမီဒီယာတွေကိုချော့ပြီးပြောင်းရအောင်နဲ့ဒီ2015အတွက်ဒီ2014အနေမှာကြိုပြီးတော့ဒီလာရှိရှိနဲ့ဒီအသွားတွေကိုသူကချင်းချောက်နေတယ်လို့ကျွန်တော်ယူဆတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာသူနေမဲ့ပုဂ္ဂိုလ်တွေကိုဆက်သွယ်နေသေးဖြစ်ပါတယ်အခုလောလောဆယ်ကျွန်တော်သောရရှင်တယောက်ရေးထားတဲ့စာကိုဖတ်ပြပါရစေသူရေးထားတဲ့ဟာမှာအဓိကအရေးကြီးတဲ့အချက်ကဒီကနေ့အစည်းအဝေးအတွက်တစ်ခုတည်းသောအဖြေကိုပြောပါဆိုရင်တော့ rule of law ပါပဲတဲ့တရားဥပဒေစိုးမိုးရေးပဲဖြစ်တယ်လို့သူကဆိုပါတယ်ဆွေးနွေးဖို့သင်တဲ့အချက်တရားဖြစ်ပါတယ်နောက်တစ်ခုသူဆက်လက်ဆွေးနွေးပါတယ်ဒီမိုကရေစီပြည်ထောင်စုကအောင်မီဒီယာကိုလွတ်လပ်ခွင့်မပေးရင်မဖြစ်လို့ပေးထားရတာပါတဲ့အခုဆိုတာမပေးရင်မဖြစ်လို့ပေးထားတာလွတ်လပ်ခွင့်ဆိုတာပွင့်လင်းမြင်သာမှုရှိတယ်ဆိုတာကိုလည်းတစ်ဖက်ကလုတ်ပြနေရမယ်ပွင့်လင်းမြင်သာမှုအတွက်သတင်းယူရတာကသတင်းသမားတိုင်းရဲ့တာဝန်ပဲတဲ့အဲ့ဒီမှာတင်မိစားတစ်ဖက်ရေမဟုတ်တစ်ဖက်ဖြစ်နေပြီတဲ့အစိုးရသည့်အနေနဲ့ကိုကိုကိုလည်းယုံကြည်မှုနဲတယ်သူတစ်ပါးကိုလည်းယုံကြည်မှုနဲတယ်အဲ့ဒီစကားလည်းပဲကျွန်တော်ဆွေးနွေးရမယ့်ကိစ္စဖြစ်ပါတယ်တုတ်ချွေးတာဝန်ရှိသူတွေအနေနဲ့တံပြန်ဝါဒဖြန့်ချီမှုနဲ့တုံ့ပြန်နိုင်ရသားနဲ့နောက်ခံမီဒီယာလည်းရှိပါရသားနဲ့ဘာကြောင့်မီဒီယာကိုဖိနှိပ်ရသလဲတဲ့ဒါသူတို့အားနည်းချက်ပါတဲ့နောက်တစ်ချက်သူပြောတဲ့အထက်မှာကျွန်တော်ဆွေးနွေးလိုတာကသတင်းသမားတွေဘက်မှလည်းမြေစာပင်ဖြစ်ရသူအများစုဟာအတောင်အလဲမစုံသေးတဲ့သတင်းသမားလေးတွေအထူးသဖြင့် press media လူတွေဖြစ်ပါတယ်တဲ့သူတို့မှာဆက်ဆံဆောင်ရွက်မှုအားနည်းချက်ရှိခဲ့ရင်တောင်သတင်းသမားမပီးသားခဲ့ရင်တောင်မှအဆင့်မီတဲ့သတင်းသမားတွေမွေးထုတ်ပေးနိုင်တဲ့စနစ်ကပဲတည်ခံလို့ယူဆပါတယ်တဲ့အဆင့်မီသတင်းသမားတွေထုတ်လုပ်နိုင်တဲ့ရန်ရာစနစ်ကမြန်မာနိုင်ငံမှာမရှိလို့ပဲဆိုတော့သူကပြောထားပါတယ်ဆိုတော့သုံးချက်ပါဒီမှာအစိုးရကမီဒီယာလွတ်လပ်ခွင့်ပေးတယ်ဆိုတာမပေးမဖြစ်လို့ပေးထားရတာဖြစ်တယ်သူတို့ကိုသူတို့လည်းယုံကြည်မှုနဲ့တယ်နောက်ပြီးတော့သူတို့ဘာကိုလည်းယုံကြည်မှုနဲ့တယ်လို့သူကဆိုပါတယ်အဲတော့ဒီမှာအဓိကဆွေးနွေးကြတာကအခုကားလျော်စွာရှင်းနေကြီးဦးကျော်လင်းကလေလိုက်မော်ရောက်ရှိလာပြီဖြစ်ပါတယ်ဒီပုဂ္ဂိုလ်ဟာ Unity Journal CEO ရဲ့အမှုအတွက်တာဝန်ယူဆောင်ရွက်ပေးနေရှင်းနေကြီးသူဖြစ်ပါတယ်ဦးကျော်လင်းကြားပါလားခင်ဗျာ
ကျွန်
တော်မေးခြင်းကျွန်တော်မေးခြင်းနဲ့မေးခွန်းကသောရရှင်ကဆွေးနွေးထားပါတယ်အခုမီဒီယာနဲ့အစိုးရနဲ့အာဏာပိုင်နဲ့ပြဿနာဖြစ်တဲ့ဆိုတော့မှအဓိကတစ်ခုတည်းသောအဖြေကတော့ rule of law တရားဥပဒေစိုးမိုးမှုအားနည်းနေလို့ဖြစ်တယ်လို့ဆိုပါတယ်ဦးကျော်လင်းရှင်းနေသူနဲ့ဗာပြောခြင်းပါလားခင်ဗျာ
ကျွန်တော်ဒီအကြမ်းဖက်ပါတော့ဗျာဒီဟာဒီမှာ index ဆိုတာကိုကိုရှင်တရားတွေကိုရှင်တရားဆိုတာကပြောရလို့ရှိရင်လူကိုယ်လေးစားတတ်တဲ့အဖြစ်မှလည်းဒီကောလည်းအပြည့်အဝမပေးနိုင်သေးဘူးပရိသေခေတ်ကငါမခေါ်ရင်ငါအကြောင်းကြီးငါမိဖုရားမခေါ်ရင်ငါမိဖုရားအကြောင်းကြီးကလေးခေကမကောင်းတာရင်းရင်လည်းမကျေနပ်ချင်ဘူးပေါ့ဗျာအဲဒီတော့ဒီအတ္တတွေကဘုရားလည်းပါဝါရီအားတိုင်တဲ့ခါကျတော့ပါဝါမြင့်တဲ့သူတွေရဲ့စိတ်ဆိုးမှုအပေါ်မှာဒါကြောင့်မရိယာလည်းဖြစ်ဖြစ်စီစီဇာလည်းဖြစ်ဖြစ်ဘယ်လိုစိတ်တွေတိုးလို့ရှိရင်ဒုက္ခရောက်ဖို့များတာပေါ့ဒီကျွန်တော်တို့ဗရေသမားတွေကတော့ဟာဘာလို့လဲလွတ်လပ်ခွင့်ဆိုတာရတော့အော်ပါပေါ့ဒါပေမဲ့တော့လွတ်လပ်ခွင့်အပြည့်အဝမပေးနိုင်ပေးနိုင်တဲ့အချိန်မှာကျွန်တော်တို့ကနည်းနည်းလေးနိုင်နိုင်ချိန်ကြီးပေါ့ဗျာစိုက်ပြေရှည်ရည်တွေလည်းအများကြီးရှိတော့ကျွန်တော်တို့လုံးကြရင်တော့ပိုကောင်းမယ်လို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးကျော်လင်းကျွန်တော်ထပ်ပြီးမေးခြင်းသေးတယ်ကျွန်တော်မေးကောင်ကတရားဥပဒေစိုးမိုးမှုအားနည်းနေတယ်ဆိုတာကဘယ်လောက်အကျုံးဝင်ပါသလဲဒီအမှုကိုလိုက်ရတဲ့အခါမှာတရားဥပဒေဟာမျက်မျက်တာတာမှန်မှန်ကန်ကန်ယက်တည်နေတယ်လို့ယူဆပါလားမြန်မာနိုင်ငံတရားရေးစီရင်စနစ်ကဒီရှင်းနေဒီတရား journalist တွေအမှုကိုလိုက်လံဆောင်ရတဲ့အခါမှာဘယ်လိုတွေ့ပါလဲအဲ့ဒါအ
ဲ့ဒီလက်တွေကျွန်တော်ပြောရမဆိုရင်ဗျာဒါကလည်းဥပဒေစာတော်ပြောခဲ့ပါတယ်ခင်ဗျာဒီမှာကျွန်တော်ဟိုနိုင်ငံခြားပုဂ္ဂိုလ်ပြောရတယ် suspension of power ဆိုပေါ်လာတယ်ဗျအဲ့တော့ဒီကမာဒီမှာကဥပဒေအာဏာကတရားစီရင်အာဏာပေါ်မှာလည်းအာဏာရှင်ဟာရှိဒီကျွန်တော်တို့တရားစိုးရိမ်ပုဂ္ဂိုလ်ရဲ့ power အပေါ်မှာဒီတရားစီရင်တွေလည်းသောမိုးရခဏရသေးပါလေ
ဟုတ်ကဲ့ဒ
ီကလည်းကျွန်တော်စပရိတ်လို့ပါအာမခေါင်းသေးဘူးပေါ့ဗျာအဲ့ဒါပါပဲ
ဟုတ်ကဲ့ဥကျော်လင်းအထူးကျေးဇူးတင်ပါတယ်တန်ဖိုးရှိပါတယ်တကယ်တော့တရားဥပဒေစိုးမိုးမှုပဲလို့လုပ်ပြီးတော့အကောက်မှလည်းအုပ်ချုပ်ရေးပိုင်းကသူတို့အာဏာနဲ့ဖိထားတာထွန်းနီးလကောက်မဲ့တရားဥပဒေပြုစုရေးဆိုတဲ့ legislature လွှတ်တော်ပိုင်းကိုတောင်းမှအစိုးရအာဏာပိုင်းက challenge နေတဲ့ဆွဲဟာဥတီပေါ်နေရဖြစ်ပါတယ်အဲ့ဒီတော့ကျွန်တော်မတ်ရွှေမုံကိုပဲကျွန်တော်ပြန်မေးပါရစေခင်ဗျာခုနကဥကျော်လင်းဆွေးနွေးတော်တဲ့အထက်မှာ အပြန်အလှန်လေးစားမှုရှိဖို့လိုတယ်မီဒီယာသမားတွေဘက်ကလည်းအနာဘိုင်းတွေဘက်ကအပြန်အလှန်လေးစားမှုရှိဖို့လိုတယ်ဒီကိစ္စကိုဘယ်လိုများပြောလိုပါလဲကျွန်တော်တို့ကမီဒီယာသမားဆိုပြီးတော့ကျွန်တော်တို့ပြပြောခွင့်ဆိုခွင့်ကလောင်ကင်ပြီးတော့ကျွန်တော်တို့မီဒီယာသမားတွေဘက်ကတော့ထင်တိုင်းကြဲကျင်တဲ့သဘောတွေများရှိနေလားခင်ဗျာမရှိမလို့
ဟုတ်ကဲ့ရှင်ဒီမီဒီယာသမားတွေဘက်ကလည်းပေါ့နော်ကိုမီဒီယာရဲ့ပြုတ်ကိုလိုက်နာပြီးတော့လုပ်ဖို့တော့လိုအပ်ပါတယ်အဲ့ဒီလိုပဲအာဏာပိုင်ဘက်ကလည်းလူမာတော်လူကျင့်ဝတ်ရှိသေးတာပဲအာဏာပိုင်မှလည်းကျင့်ဝတ်ဆိုတာရှိမှာပါကျမတို့မကြသေးခင်ကဖြစ်ခဲ့တဲ့ပုံမှန်ဆက်ရှင်နဲ့ MPC ရှေ့မှာဖြစ်ခဲ့တဲ့ကိစ္စဆိုလို့ရှိရင်ကျမရဲမှုမောင်မောင်ဦးကိုသိချမေးပါတယ်စခန်းမှုကိုဆရာကျမတို့ဒီနေရာမှာတရင်ယူဖို့တရားဝင်ယူထားပြီးသားပြောထားပြီးသားလူတွေပါဒါကြောင့်ပေးဝင်မှာဒီလမ်းကလည်းပြည်သူပိုင်းလမ်းဖြတ်သွားလို့ရတယ်လမ်းတရားဝင်ခွင့်ပြုထားပြီးတရားဝင်တက်တဲ့ကပြပါဆိုကျမကိုယ်တိုင်ကတ်ကိုပြတယ်ဒါလည်းမဟုတ်ပြန်ဘူးဒါမဲ့ကျမကိုသူပါပြောလဲဆိုတော့ဒီနေရာမှာဟိုဒီအမိတ်ကိုတဲ့ဒီနေရာမှာတားတယ်စတော့အမိတ်ထုတ်တာဗျာတဲ့အဲ့ဒီလိုပြောတဲ့အခါကျမသူ့ကိုထပ်မိတယ်ဟိုဒီနေရာမှာဆရာတို့အနေနဲ့အမိတ်ထုတ်ခွင့်ရှိပါသလားအမိတ်ထုတ်ခွင့်ရှိတယ်ဆိုရင်အထက်ကညွှန်ကြားတာလားဆရာအနေနဲ့အမိတ်ထုတ်တာလားရှင်းရှင်းလေးပဲပြောပြပေးပါဆိုပြီးတော့ကျမတို့ကမီဒီယာသမားလေးပြေချာအောင်တော့မေးရမယ်အဲ့တော့တော့ကျမတို့မေးခဲ့တယ်မေးတဲ့ချိန်မှာတော့ကလည်းဒီစကမ်းမှုမောင်မောင်ဦးကပြောခဲ့တာပဲဒီမိတ်ကိုကျွန်တော်ဒီနေရာမှာထုတ်တယ်ဗျာဆိုတဲ့စကားကိုသုံးသုံးခဲ့တယ်အဲ့တော့ကျမတို့အနေနဲ့မေးစရာဖြစ်လာတယ်အားကြောင့်လည်းဆိုတော့ကျမတို့ကတရားဝင်သတင်းယူဖို့အတွက်တရားဝင်သတင်းတော့ဖြစ်ကြောင်းလည်းကျမတို့သက်တည်ပြနိုင်တယ်တရားဝင်သတင်းယူခွင့်ရှိတဲ့နေရာမှာကျမတို့ရဲ့သတင်းဝတ္တရားကိုနှောက်ယှက်တဲ့အခါမှာကျမတို့ကရောအာဏာပိုင်ဒီအာဏာကိုသုံးပြီးအခုလိုမျိုးပြောဆိုနေမယ်အဲ့ဒီအင့်ဝတ္တရားကိုဖောက်ပြနေမယ်ဆိုရင်မီဒီယာသမားတွေအနေနဲ့ပြန်လဲခုခံပိုင်ခွင့်မရှိဘူးလားတုံ့ပြန်ပိုင်ခွင့်မရှိဘူးလားအဲ့တော့အဓိကကတော့ဘာလဲဆိုတော့ဒီကျမတို့ရဲ့မီဒီယာသမားတွေမြင်တာကတော့ဟိုအာဏာတစ်ခုကိုရတယ်ဆိုလို့ရှိရင်အလွဲသုံးစားမလုပ်ဖို့လိုအပ်တယ်လို့တော့ကျမတို့ကမြင်တယ်။အထူးသဖြင့်အာဏာပိုင်မှာလည်းရှင်းဝစ်ဆိုတာရှိပါတယ်။လူတော်လူရှင်းဝစ်ရှိသေးတာပဲ။မီဒီယာသမားမှာလည်းရှင်းဝစ်ရှိပါတယ်။အဲ့ဒီဟာတွေကိုအပြန်အလှန်ဟိုတယောက်ကိုတယောက်ဟိုဒီအပြန်အလှန်လေးစားမှုရှိပြီးကိုယ့်အလုပ်ကိုကိုယ်လုပ်တာပဲ။ကိုယ်တိုင်ဝင်ကိုယ်ထမ်းဆောင်တာပဲဆိုတဲ့အစီအမျိုးသဘောထားမျိုးစောင့်ပြီးတော့ဖြစ်ဆက်ပြီးအလုပ်လုပ်မယ်ဆိုရင်မီဒီယာသမားနဲ့ဒီအာဏာပိုင်နဲ့ဟာဘာမှပ
ြဿနာမရှိဘူး
လို့ကျွန်မမြင်ပါရှင
်ဟုတ်ကဲ့ကျွန်တော်ပြီးတော့မှပြန်ဆွတ်လက်ပြီးတော့ဆွေးနွေးလိုပါတယ်အခုလောလောဆယ်မှာပါဝင်ဆွေးနွေးလိုမယ်သောရရှင်တူသောရရှင်တပါလေလိုင်းပေါ်ရောက်ရှိလာပါတယ်အဲ့ဒီပုဂ္ဂိုလ်ကတော့အရှင်ရာဟုလာဖြစ်ပါတယ်ရှင်ပြကြပါလားဖျား
ဟ
ုတ်ကဲ့ဒီမှာပြကျွန်တော်အရှင်ဖျားတကယ်တော့ယဟန်တော်တန်ဃာတော်တပါဒီကိစ္စမှာပါဝင်ဆွေးနွေးလာလိမ့်မယ်လို့တော့တပည့်တော်မမျှော်လင့်နိုင်ဘူးလို့ပြောမှဖြစ်ပါတယ်ဒါပေမဲ့အရှင်ဖျားမီဒီယာတွေကိုအယုံစိုက်ပြီးတော့နားထောင်နေတဲ့ပုဂ္ဂိုလ်တူတပါလို့ထင်ပါတယ်လူရင်းဆွေးနွေးပါဗျာ
ဒါကအစိုးရအဆင့်တိုးလို့ကကောင်းနေတာဒီတိုင်းကြတဲ့မီဒီယာတွေကကောင်းတယ်မဟုတ်ဘူးမီဒီယာမကောင်းဘူးဆိုတော့အလုံးလုံးမကောင်းရင်လို့ပြောတာမဟုတ်ဘူးဒါကြောင့်မီဒီယာသမားတွေဓာတ်ထဲမှာမီဒီယာနဲ့တူတဲ့အလုပ်ကိုမလုပ်ကြည့်ကြတကယ်ပေါ်မခံပြီးတော့တကယ်နေတော့ကောင်းကျိုးရှိမယ်ဒီလူတို့ရဲ့ဒီလေးကိုရအောင်ဘယ်လိုလုပ်မလဲဆိုတာကိုပေါ်မခံပြီးတော့မလုပ်ကြဘူးကွနော်အဲဒါကြောင့်ဦးဇင်းတို့အနေနဲ့ကမီဒီယာသမားတွေဒီခေတ်မှာပေါ်မခံရအောင်ဥမာဒီဖြစ်နေတဲ့နေရာတွေကိုပေါ်မခံပြီးကြားတာဒါလို့ဆိုပြီးလုပ်တာအခုအဲ့ဒီနေရာတွေမှာဖြစ်သွားပြီးလူတွေတင်သွားပြီးတောက်သွားပြီးနေရာရမ်းတက်လာဘယ်လိုမှတော့ဥမာကိုယ်ကလေးတောက်လိုက်ပါလိမ့်ရလိမ့်မယ်လို့အဲ့ဒီနေရာတွေတော့ကြားလို့ဒီ
ကြားမှာတင်ပါဗျာ
အဲ့လိုဖြစ်တယ်ကဦးဇင်းတို့ကစိတ်လေးလောက်လာဆိုတော့စိတ်ကမခံဘူးဖြစ်တယ်လေအဲ့ဒါပြတာပါ
တင်ပါတင်ပါအရှင်မြတ်တင်ပါတပည့်တော်ရဲ့တပည့်တော်ရဲ့မီဒီယာသမားတယောက်နဲ့ပြောမယ်ဆိုရင်တော့မီဒီယာသမားတွေဟာကောင်းကျိုးပြုကျင်တဲ့စေတနာနဲ့တော့လုပ်ကြမယ်လို့ထင်ပါတယ်တပည့်တော်ရဲ့စိတ်နဲ့ပြောရရင်ဒါပေမဲ့အဲ့ဒီတကယ့်နေရာပေါ်မရောက်နိုင်ဘူးဆိုတာကတော့သူတို့ရဲ့ resources ပေါ်သူတို့ရဲ့လက်လှမ်းမိနိုင်တဲ့စွမ်းအားအရင်းအမြစ်ပမာဏနဲ့လည်းဆိုင်မယ်ပမာဏနဲ့လည်းဆိုင်မယ်ထင်ပါတယ်ကျွန်တော်ဒီကိစ္စကိုကိုကျော်မင်းဆွေကိုမေးပြစေသူကမြန်မာ press council ကတာဝန်ရှိတဲ့ပုဂ္ဂိုလ်သူဖြစ်ပါတယ်ကိုကျော်မင်းရွှေအခုမှလေဆိုင်ပေါ်ရောက်လာတာကြိုးဆိုပါရဲဒါပေမဲ့အခုပထမဆုံးမေးရမယ့်မိကုံကခုနဆရာတော်ရှင်ရာဟုလာမေးဆွေးနွေးသွားလို့ပါပဲမီဒီယာသမားတွေဟာတကယ်တိုင်းပြည်ကိုလူထုကိုကောင်းကျိုးပြုကျင်တဲ့ဆန္ဒနဲ့ပို့ပြီးတော့လှုပ်ဖို့လိုတယ်အပြင်းမှန်ခံပြီးတော့တရင်ရဲ့တကယ်ဇင်းမြစ်ကိုအမှန်တိုင်းလိုက်ပြီးဖော်ထုတ်ဖို့ကြိုးစားဖို့ပို့လို့သေးတယ်လို့ပြောတော့ပါရဲဗာမြပြန်ဆွေးနွေးလို့ပါလားခင်ဗျတကယ်ဟုတ်အဲဦးဇင်းဟို
ပြောတဲ့ဟာလေဟိုလိုအပ်ချက်တွေရှိမှာပါမီဒီယာတွေမှာလေကျွန်တော်မီဒီယာတွေက perfect မဖြစ်ပါဘူးဟိုဘာလို့ perfect မဖြစ်လဲဆိုတော့ဟိုကျွန်တော်တို့ဒီပုဂ္ဂလိကလွတ်လပ်တဲ့သတင်းမီဒီယာတွေလုတ်ခွင့်ကင်ခွင့်ပေါ့နော်လုတ်ခွင့်ကင်ခွင့်ရတာဘာမှမကြလေဘူးလေနောက်တစ်ခါဒီသတင်းစာဆရာတွေမှာလည်းသတင်းသမားတွေမှာလည်းကျွန်တော်လုတ်ရင်းကင်ရင်းနဲ့ကျွန်တော်တို့ကအကြည့်ပြင့်တင်ရင်လုတ်ရင်းကင်ရင်းကျွန်တော်တို့လုတ်ဆိုးဆိုင်တင်သွားတာလည်းရှိတယ်လုတ်ရင်းနဲ့ပင်ရတာလည်းရှိပါတယ်အဲ့တော့လိုအပ်ချက်တွေအားနည်းချက်တွေရှိအောင်မှာပါအဲ့ တော့ဟိုအပြူသဘောနဲ့ဝေဖန်ထောက်ပြတဲ့ဟာတွေကလည်းကျွန်တော်တို့အတွက်ဒါဟိုအထောက်အကူဖြစ်ပါလေ။အဲဒါတွေကတော့ဟိုတော့ကျွန်တော်တို့မီဒီယာတွေမဟုတ်ပါဘူး။ဒါဒီတိုင်းကြီးက250လောက်ရာစုနှစ်တဝက်လောက်အာဏာရှင်နဲ့အောက်နေတဲ့ခါကျတော့ဒီ professionalism နဲ့ပတ်သက်ပြီးနေရာတိုင်းမှာအားနည်းချက်ရှိပါလေ။ professionalism ဆိုတာကိုဟိုနားမလည်တဲ့နေရာရှိပါလေအများကြီးပေါ့နော်။သူတင်အုပ်ချုပ်ရေးဥပဒေပြုရေးတရားရေးသာသနာကြီးနော်သာသနာတော်မှာတောင်းဒါဗုဒ္ဓရဲ့အဆုံးအမနဲ့ဘလောက်ကြီးလဲမြည်လဲဆိုတော့ကာရကံရှင်ကြီးဒီလိုမှာတက်ရှိတာရတာအဲ့မှာဆိုလိုတာနေပေတိုင်းမှာအာနေချက်ရှိပါလေအာနေချက်ကိုကျွန်တော်တို့ကသူ့သဘောထောက်ပြဝေဖန်ကြံပြုကြတယ်ဖေးမှကူညီကြတယ်ဒါဒီလိုနဲ့ကျွန်တော်တို့ဟိုကိုကောင်းတဲ့ဒီနေပေတဲ့ဒီ professionalism ဖြစ်အောင်ကျွန်တော်တို့ဟိုဝိုင်းပြီးကူညီကြဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီညမှာကိုဆန်းယူကျော်ရှိပါရဲ့နော်လေတိုင်းညာရှိပါသေးတယ်နော
်
ဟုတ်ကဲ့ကိုဆန်းယူကျော်ကဘယ်လိုပြောလို့ပါလဲဒီမှာသောရရှင်တယောက်ဆွေးနွေးသွားတဲ့အထက်မှာစောစောပါတယ်သတင်းသမားတွေထဲမှာမြေစာပင်ဖြစ်ရသူအများစုဟာအတောင်လည်းမစုံသေးတဲ့သတင်းသမားလေးတွေ press media ကသတင်းသမားလေးတွေဖြစ်ပါတယ်သူတို့မှအားနေချက်ရှိရတာဟာသတင်းသမားအဆင့်မီသတင်းသမားမွေးထုတ်ပင်နိုင်မပင်နိုင်တဲ့စနစ်ကိုတရားခံလို့ယူဆပါတယ်ဆိုတော့မြန်မာနိုင်ငံမှာသတင်းသမားမွေးထုတ်ရေးအဆင့်မီသတင်းသမားလေ့ကျင့်ပြုထောင်ရေးအင်အားအခြေအနေဘယ်လောက်ကောင်းနေပါလဲခင်ဗျာကို
အဲရိုးရဲဆိုင်တော့ခုနောက်တည်းအဆင့်ကောင်းလာတယ်လို့ပြောလို့ရပါတယ်ခုနထောက်ပြတော့ခုနလိုတဲ့ဒီတောင်လုံးစုံတဲ့ဒီသတင်းသမားတွေအတူတူလာကြည့်တော့လက်မှတ်ပါတယ်ကျွန်တော်တို့နေပေါင်းများဆိုတာခုနကကုသမေးဖြစ်လို့နေပေါင်းများဆိုတော့ကျွန်တော်တို့ဒီအနေပတ်သက်ပြီးတော့ institute တွေရှိတယ်ဟိုတကယ်နေတော့ကျွန်တော်ဖူးဆောင်ဖို့တွေတော့ဒီချက်ခဲ့ရတယ်ပြီးတော့ senior scholar တွေဆိုမှကျွန်တော်တို့ကမိတူတွေပဲကျွန်တော်တို့ဖတ်ပြီးတော့လိလာခဲ့ရတဲ့ဒီများတာဆိုတော့ကြာတော့ဒီအတောင်တက်ကမဆုံးခဲ့ကြဘူးအမေခု2020နောက်ပိုင်းမှာတော့ကျွန်တော်တို့ဒီအခြေအနေတမျိုးကြောင့်ကျွန်တော်ဒီမှာတော့တင်းတဲ့တို့တွေခုနကလေးရှိတယ်အဲ့တင်းတဲ့နေတော့လည်းတကယ်ကြောင့်လည်းမလွတ်လောက်သေးပါဘူးကျွန်တော်အများကြီးကြိုပါသေးတယ်ကျေးဇူးတော်အခုလေသူစက်သူဒီဒနာဂျင်းနဲ့ပတ်သက်တဲ့တင်နေလို့ဆိုတာလေ professional ဖောက်ဖို့ကလည်းအများကြီးလိုချင်တယ်ရှိနေတော့အခုကလည်းမရှိဘူးအဲ့တော့မှန်ပါတယ်ခုနကဟိုခုနထောက်ကြတယ်လို့ပဲကျွန်တော်တို့ဒီတင်နေနဲ့ပတ်သက်ပြီးတော့စောင်းနေနဲ့ပတ်သက်ပြီးတော့ဒီကဖွံ့ဖြိုးလာအားကြီးလိုအပ်ပါသေးတယ်တင်နေလေးလောက်ပဲခုကလက်ထောက်ကြလောက်ပဲအများကြီးကရန်ကုန်အလောက်ပေါ့နော်မန္တလေးကမြို့လောက်ပဲဒီဒါနေစင်ကိုစိတ်ဝင်စားနေတော့ပဲဒီဟိုဟာတွေကိုတင်နေတွေကိုတက်ခွင့်ရတယ်တကယ်မြန်မာရှိရတယ်ကအများကြီးဒီလိုမျိုးစိတ်ဝင်စားပြီးဒီလိုဝင်နေတဲ့ဒီလေအများကြီးရှိပါတယ်သူတို့ကသူတို့ပဲဒီပြဿနာရဲ့ဆက်ကံမှာရှင်းမနေဘူးဟိုသူတို့ကပြောရဆက်ခံရတယ်ရှင်းတော့ခံရတယ်ဘာလို့လဲဒီအရင်းခံရရှိနေတာအမှန်ပါပဲခင
်ဟုတ်ကဲ့ဆရာဦးကျော်လင်းရှိပါသေးလားခင်ဗျာဥပဒေနဲ့ပတ်သက်တဲ့မေးခွန်းတစ်ခုမေးချင်ပါတယ်ဦးကျော်လင်းကြားပါနော်
ဟုတ
်ကဲ့ဆိုတော့မရွှေမုံဆွေးနေသွားတဲ့အထက်မှာသူတို့တဲ့ yes နဲ့ထိတ်တိုက်တွေ့တဲ့ခါမှာ yes ခံမှုကဒီအမင်းကိုကျုပ်ကဒီနေရာမှာထုတ်တယ်ဆိုပြီးတော့လုတ်တယ်အဲ့ဒါတရားဥပဒေနဲ့ညီညွတ်ပါလားခင်ဗျာကြားလိုက်မယ်ထင်ပါတယ်ဆိုတော့ဥကျော်လင်းမရွှေမုံဆွေးနေတယ်အဲ့ဒါကခုန
ပြောသေးတယ်ဗျာ registration ကြော်ရဲနဲ့က qualified မဖြစ်သေးဘူးလို့ပြောရမှာညာဥပဒေပြုအဖွဲ့တွေက qualified ဖြစ်ခဲ့လို့ဆိုလို့ရှိရင်ရှင်းပြီးတော့ဥပဒေကိုအဲ့အပေါ်ဖြစ်နေတဲ့ဥပဒေတွေဆက်မပြတ်ဖမ်းတော့ဘူးအဲ့ဒီမှာရာဇဝတ်ကြီးမှာ149ဆိုတာရှိတယ်။ဒါတွေကအားလုံးဖို့ assembly ဖြစ်ပါလေ။အဲ့ဒီအားလုံးဖို့ assembly ဖြစ်ပြီးဖြစ်ဖြစ်တို့အမိတ်မပါရင်ဘာမှဆိုတော့ဒီမိစုစီပေါ်ဟောစားဒီရာဇဝတ်ကြီးမှာပြန်ဆန်းထားတဲ့ဟာကြီးရှိနေရပါနဲ့ထပ်မှပြီးတော့ဟောလာဒီအာဏာပိုင်ရဲ့အလို့ရဖြစ်နေတဲ့ဥပဒေကြီးကဥပဒေလောကမှာမရှိတဲ့ပြည်ယူကျွန်တော်ဥပဒေပြုတ်တော့ကိုပြန်ထားမယ်။ထပ်ပြီးတော့ပြင်ဆင်တာတွေကထပ်လုပ်နေတယ်။ကျွန်တော်ဆိုတော့မလို့တဲ့ဥပဒေကမထားရဘူးဘယ်တော့မှကျွန်တော်တို့ရှုံးနေတယ်ဟာဘလောနေထားတဲ့လူဝင်ရေကိုထိခိုက်နေတယ်ပြည်မှုမှာလည်းတိကျထားမယ်ဆိုလို့ခါတွေကဥရေကတော့မှကျွန်တော်တို့ qualify မဖြစ်လို့လားလဲပါခင်
ဗျာဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အခုကျွန်တော်မေ့ကျင်တယ်စောစောကဆွေးနွေးသွားရတဲ့အထက်မှာဝန်ကြီးအစ်စ်ကအပြောင်းလဲပါဖြစ်တယ်ဆိုတော့စောစောကကျွန်တော်ပြောခဲ့ပါတယ်ဝန်ကြီးအစ်စ်ကိုလည်းကျွန်တော်တို့ကနည်းနည်းပုံကိုရေးတော့ဆန်တဲ့ subject ဖြစ်တဲ့မေးခွန်းဖြစ်ပါလိမ့်မယ်ဒါပေမဲ့သူ့ရဲ့လက်ထက်မှာရောဘယ်လိုနေပါလဲဟာတန်ကြားရေးဝန်ကြီးဌာနအကြီးအကဲတာဝန်ရှိပုဂ္ဂိုလ်အစ်စ်ပြောင်းလာလို့မီဒီယာတွေရဲ့ဒီနေ့ဟာပုံပြီးတင်းမာလာမဲ့သဘောရှိလားပျော်ပြောင်းလာမဲ့သဘောရှိလားဘာမှမထူးဘူးလားဆိုတာလည်းပဲကိုကျော်မင်းရွှေကစပြီးဆွေးနွေးပေးပါလားခင်ဗျာ
ဒီကလာကဝင်အစ်စ်ပြောင်းလာတော့ဟိုပြီးခဲ့တဲ့မကြာသေးခင်ကပဲဂျာနယ်20တရင်းက20ပေါ့နော်တရင်းမီဒီယာနှစ်ခုကိုဒါပုံလီကယ်လီအာအရှင်ယူမယ်ဆိုရက်ပြောတယ်ပေါ့နော်ဒါရီကဟိုမပြေးတော့လေခံရရှိပေါ့နော်ဒါကဟိုဒီလိုဖြစ်လာတော့အရင်ဝင်ကြီးနဲ့တော့မတူဘူးဒါကျွန်တော်တို့ဒါ တည်တယ်ဝင်းကြီးအရင်ဝင်းကြီးကတော့အားလုံးကိုအေးယူတယ်ဆိုတဲ့ပုံစံမျိုးနဲ့မချင်းကပ်ဘူးပေါ့နော်ဒီတိုင်းပဲကျွန်တော်တို့ဟိုနားလည်မှုနဲ့ခွင့်လွှတ်မှုနဲ့သွားမယ်ယုံကြည်မှုတည်ဆောက်မယ်ဆိုတဲ့ပုံစံသွားတာပေါ့နော်ဒီဘက်ကတော့ကျွန်တော်တစ်ခါတည်းကျွန်တော်တို့ဟိုဒီဟိုမီဒီယာတွေဘက်မှလည်းအာသူကအချို့ဟာလေးတွေမှာဒီကျင့်ဝတ်နဲ့ပတ်သက်တဲ့ကိစ္စလေးတွေပုဂ္ဂိုလ်ရေးနဲ့ပတ်သက်တဲ့ကိစ္စလေးတွေပြောစရာဆိုစရာလေးတွေရှိကောင်းရှိပါလိမ့်မယ်။ဒါတော့ကျွန်တော်ဆောစောပိုင်းကပြောခဲ့တဲ့အတိုင်းပါပဲ။ဒီကာလကျွန်တော်တို့တိုင်းပြည်မှာအဖက်ဖက်ကတိဆောက်ဆဲကာလဖြစ်ပါတယ်။တိဆောက်ဆဲကာလဖြစ်တဲ့အတွက်နေရာတိုင်းနယ်ပယ်တိုင်းမှာအကြီးချင်းလိုအပ်ချက်တွေရှိပါတယ်။အကြီးချင်းလိုအပ်ချက်တွေနားလေအကြီးချင်းလိုအပ်ချက်ကြောင့်ဖြစ်တဲ့ကြံစည်တွေရှိပါတယ်။အဲဒီကြံစည်တွေကိုကျွန်တော်တို့ကြည့်တယ်မြင်တဲ့အခါသုံးတဲ့ကငါတို့အဲ့ဒီကြေတနာကိုဖြည့်ရှင်းတဲ့အခါကျွန်တော်တို့ဟိုဘသူပဲဖြစ်ဖြစ်ကျွန်တော်တို့ဖြတ်တန်းလာတယ်ကျွန်တော်တင်ယူလာတဲ့အတိုင်းကျွန်တော်တို့ကတုံ့ပြန်လေးရှိပါတယ်အဲ့တော့ကျွန်တော်တို့စောစောပိုင်းပြောသလိုပဲအာနာရှင်စနစ်နဲ့နှစ်ပေါင်း50နှစ်ပေါင်း60လောက်ဖြတ်တန်းတဲ့အတိုင်းဒီမှာလက်ရှိရှိနေတဲ့သူတွေပြဿနာကိုဖြည့်ရှင်းဖို့เนาะတာဝန်ရှိနေတဲ့နေရာမှာရောက်နေတဲ့သူတွေသူတို့ဖြတ်တန်းလာတဲ့ပတ်ဝန်းကျင်နဲ့ဆိုင်ပါတယ်သူတို့ပြဿနာတွေကိုချဉ်းကပ်တဲ့အခါဖြည့်ရှင်းတဲ့အခါအဲ့တော့ကျွန်တော်တို့တိုင်းပြည်မှာတခုတစ်ချိန်လုံးကြေတနာတွေကိုဖြည့်ရှင်းတဲ့အခါမှာကြေတနာဖြည့်ရှင်းပြည်လေရေးထက်ကြေတနာပို့ပြီးတော့ကြီးထွားရေးဘက်ကိုရောက်နေသလားလို့ကျွန်တော်ဒီခါလေးစဉ်းစားမိပါတယ်အဲ့အဲ့လိုကြေတနာဖြည့်ရှင်းတဲ့နည်းလမ်းတွေကနှစ်ဖက်ပြည်လေမှုလမ်းကြောင်းမရောက်ဘဲနဲ့နားလည်မှုပိုလွဲနားလည်မှုပိုလွဲရနေပြီးတော့အစွန်းနှစ်ဖက်ရောက်တစ်ဖက်နဲ့ရောက်ပြီးတော့ရန်လိုဟိုအမုန်းပွားတဲ့ဘက်များပူများရောက်နိုင်သလားလို့ကျွန်တော်အဲ့လိုတွေးကြည့်ပါတယ
်ဟုတ်ကဲ
့အဲ့တော့လက်ရှိဝန်ကြီးတင်နေတဲ့ဒီစိန်ခေါ်မှုကိုသူရင်ဆိုင်ရပါလိမ့်မယ်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကောင်းပါတယ်။နောက်အခုလေလိုင်းမော်နောက်ဆုံးရောက်လာသူကတော့ကျွန်တော်အရင်ဆုံးခေါ်ထားတဲ့ကိုစိမင်းဖြစ်ပါတယ်။ကိုစိမင်းမြန်မာ Journalism Institute က Training Director ဖြစ်ပါတယ်။ဆိုတော့ကျွန်တော်ကဒီမြန်မာနိုင်ငံမှာမီဒီယာနဲ့အနာပိုင်တွေနဲ့ထိတိုက်ရင်ဆိုင်မှုတွေဖြစ်နေတာအတော်လေးဆွေးနွေးလို့ပြီးသွားပါပြီကိုစိမင်းဆက်သလိုမရဘူးကိုစိမင်းဆိုတော့အခုကိုစိမင်းကိုကျွန်တော်မေးချင်တာနောက်ဆုံးအပိုင်းနဲ့ပတ်သက်နေတယ်မြန်မာနိုင်ငံမှာဒီမီဒီယာနဲ့အာဏာပိုင်တွေနဲ့သဟဇတာဖြစ်နိုင်မဲ့အလားအလာကောရှိရလားကိုစိမင်းဖြစ်တဲ့ဖြစ်စီခြင်းတဲ့ဆူတော်ကကိုစိမင်းဟာအိန္ဒိယနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်ပြီးတော့မီဒီယာလုပ်ငန်းကိုလုပ်ခဲ့တယ်အဲ့မှာစတင်ခဲ့တယ်ဆိုတော့မှားမယ်မဟုတ်ဘူးထင်ပါတယ်ဆိုတော့အိန္ဒိယနိုင်ငံရဲ့မီဒီယာနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးကိုကြည့်ပြီးတော့မြန်မာနိုင်ငံမှာဘယ်လိုမြန်မာနိုင်ငံနဲ့ဘယ်လိုကွာနေလဲမြန်မာနိုင်ငံမှာလည်းအလားတူအပြန်အလှန်နားလည်မှုမျိုးရနိုင်မဲ့အခြေအနေဘယ်လိုမြင်ပါသလဲဆိုတာနေဆုံးသက်ပြပါခင်ဗျာ
ဟုတ်ကဲ့ပထမဆုံးကျွန်တော်ပြောချင်တာလေဟိုကဖုန်းကတစ်ချိန်လုံးကောင်းလာပြီးတော့မှဒီအချိန်ကျတော့တော်တယ်ဆရာအဲ့ဒါပြဿနာပြ
န်ဟုတ်ကဲ့ကိုသမီး10မိနစ်ခွဲပဲကြာနေကိုသမီးအချိန်ကလည်
းအဲကြာလာမသိခင်ဗျာ
ကြာတယ်ကြာတယ်ပြောပါ
ဟိုဟုတ်ကဲ့ဒီဒီဘာညာဖြစ်နေတဲ့ပြဿနာပေါ့နော်ဒီမီဒီယာနဲ့အာဏာပိုင်တွေနဲ့အဆင်ပြေမလားဆိုတော့မီဒီယာနဲ့အာဏာပိုင်တွေနဲ့အဆင်ပြေရမယ်လို့တော့မရှိဘူးပေါ့နော်ဒါအဆင်ပြေတယ်ဆိုရင်လည်းတခုခုတော့မားနေပြီအေးတို့တော့လေဒီဟာကြီးကပြဿနာကြီးတွေဖြစ်ပြီးတော့တကယ်တမ်းကြီးမှာတကယ်အရေးကြီးတဲ့ကိစ္စတွေကိုအာရုံမေ့သွားတဲ့ဟာမျိုးတော့လည်းမဖြစ်တင်တာအမှန်ပဲပေါ့နော်ကျွန်တော်ကတော့နှစ်ပိုင်းတွေ့တယ်တစ်ခုကမီဒီယာတွေကလည်း perception ကိုပဲတတိယလို့ perception ကိုပဲတည်ပြီးတော့လာကြတယ်လောက်ကြတယ်နောက် sensationalism မော်အဲ့ဒီကိုသွားကြတယ်မီဒီယာဟိုပြတ်ဟိုတချို့မီဒီယာတွေမှာပေါ့လေနော်နောက်အနာပိုင်းနေနေရလေနားလည်သိနေဟာတချို့ဟာတွေကျွန်တော်ဆင်းနေအကြီးပါတယ်နော်ပုံကြီးရပြောကြဆိုကြအဲ့ဒါမျိုးလေးတွေကြတာမျိုးဖြစ်တယ်။နောက်ကျွန်တော်တို့တခုတည်ရမှာကျွန်တော်တို့မြန်မာနိုင်ငံတို့ဖိလစ်ပိုင်တို့အင်ဒိုနီးရှားတို့ဆိုတာ corruption နဲ့ပတ်သက်ရင်တော်တော်လေးကိုစမ်းသပ်ကြည့်တယ် corruption ဘာလို့လဲဆိုတော့ဒီဘောင်းမြေမှာဆို corruption ခံတော့လူရ corruption ဆိုတာနဲ့လန့်တယ်။ဘုရားပဲကျွန်တော်တို့ကဥပမာအပြင်ရန်ကုန်မြို့သစ်စီမံကိန်းလိုဟာမျိုးဆိုရင်ကျွန်တော်တို့အနေနဲ့ခေါင်းထဲထည့်တယ်ပို့ပြီးတော့ဒါကိုအာရုံစိုက်ပြီးပြောကြဆူကြကြည့်တယ်ကျွန်တော်မြင်လာတော့နှစ်ပိုင်းစလုံးမှာ double ဖြစ်လို့တယ်လို့ထင်တယ်ဒါဆိုတော့ဒါတော့ဟိုမီဒီယာနဲ့အာဏာပိုင်တွေကတော့တောက်လျှောက်ပြီးလို့ပဲအဲထိကြတွေ့ကြပြကြဖြစ်ကျွန်တော်တို့ကတော့လိုအပ်တာတော့ investigative journalism အားကောင်းမှုလိုတယ်လို့တော့ကျွန်တော်ထင်တယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျပါဝင်ဆွေးနွေးရတဲ့ပုဂ္ဂိုလ်အားလုံးကျေးဇူးတင်ပါတယ်နားဆင်တဲ့သောရရှင်တွေအားလုံးလည်းကျေးဇူးတင်ပါတယ်ခင်ဗျ
ဥကြဇန်သာဆွေးနွေးတင်ဆက်တဲ့စနေညတိုက်ရိုက်လိုင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သောရရှင်နေနေကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ VOA Internet ဆာမျက်နှာမှာလည်းပြန်ပြီးတော့နားဆင်ဖတ်ရှုလို့ရပါတယ်။ကျွန်တော်တို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့လာမယ့်အင်္ဂါနေ့ညမှာဆွေးနွေးမယ့်တိုက်ရိုက်လိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့အတည်ပြုပါရစေခင်ဗျာ။
ရရှိမှာခင်ဗျာမြန်မာနိုင်ငံမှာအစိုးရနဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေအကြားတနင်္ဂနွေလုံးအပြစ်ခရရဆေးရသဘောတူညီချက်ရနိုင်မှုဆွေးနွေးညှိနှိုင်းလာကြတာနှစ်တင်နဲ့ချီကြာလာပေမဲ့တင်းမာမှုနားလည်မှုလွှမ်းမမှုတွေအခုချိန်ထိဖြစ်ပေါ်နေသေးပါဒီလိုနားလည်မှုလွှမ်းမနေတာတွေဟာအစိုးရနဲ့တိုင်းရင်းသားအဖွဲ့တွေအကြားကယုံကြည်မှုအခြေအနေကိုပြသနေတာပါလားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတပ်ဖွဲ့တွေအကြားကလက်ရှိယုံကြည်မှုအတိုင်းအတာကိုအခုလာမဲ့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က0923823554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ
်ရောရှင်နေကျွန်တော်တို့ရဲ့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့အင်္ဂါနေ့ည9နာရီမတိုင်ခင်ဆက်သွယ်ကြဖို့တိုက်တွန်းပါရစေခင်ဗျာတော်ရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့သချင်းတောင်းခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာဘိုင်းအစီအစဉ်တဆင့် American တန်ယုံအမတ်130တက္ကသိုလ်ရေးသားလမ်းကမာရွတ်မြို့နယ်ရန်ကုန်မြို့လိုလိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့0923823554ဖြစ်ပြီးတော့ fax number ကတော့0923823555နဲ့ဖြစ်ပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနေ့6နာရီကနေ9နာရီအစီအစဉ်အစအဆုံးကိုမနေ့7နာရီကနေ9နာရီတစ်ချိန်နေ့လည်း7နာရီကနေ1နာရီတစ်ချိန်ပြန်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ် VO American အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ line တို့ meter 19 နဲ့25တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းချင်းချုပ်ကိုဥဆန်မိုးဝေကတလဲချင်ညာပေးมาဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကစီးရီးယားနိုင်ငံမြောက်ပိုင်းတူရကီနယ်စပ်အနီးကိုစနေနေ့ကလေကြောင်းကနေတက်ခတ်မှုတွေပြုလုပ်ခဲ့တဲ့အကြောင်းပင်တဂွန်စစ်ဌာနကချုပ်ကပြောဆိုပါတယ်တက်ခတ်မှုဟာကာဒစ်လူမျိုးနွယ်တွေနေထိုင်ရာမြို့မှာရှိတဲ့အစ္စလာမစ်အစွန်းရောက်စစ်သွေးကြွတွေကိုပစ်မှတ်ထားပြီးတော့တက်ခတ်ခဲ့တာဖြစ်ပါတယ်အဲ့ဒီမြို့ဟာပြီးခဲ့တဲ့7ရက်တာကာလတလျှောက်လုံးမှာအဝိုင်းခံထားရတာပါတိုက်ခိုက်မှု9ကြိမ်ပြုလုပ်ခဲ့ပြီးတော့အဲ့ဒီတိုက်ခိုက်မှုမှာဆော်ဒီအာရေဗျာဂျော်ဒန်အရပ်စဝါများနိုင်ငံတို့ကပါဝင်တိုက်ခိုက်ခဲ့တယ်လို့အမေရိကန်စစ်ဌာနချုပ်ကပြောပါတယ်လိုင်ဗီးရီးယားလက်ထောက်ကျန်းမာရေးဝန်ကြီးရဲ့လက်ထောက်တဦးအီဘိုလာဗိုင်းရပ်စ်ပိုးနဲ့သေဆုံးသွားတဲ့အတွက်လက်ထောက်ဝန်ကြီးဖြစ်တဲ့ဘန်နစ်ဒန်ကိုရိုင်ကယောဂါကူးစက်မှုမရှိအောင်ဟန်တားတဲ့အနေနဲ့သတင်းသုံးပတ်ကြာတီးကြားခွဲနေဖို့ဆုံးဖြတ်လိုက်ပါတယ်သူ့မှာယောဂါလက္ခဏာမရှိပေမဲ့ယောဂါပိုးကူးစက်ခြင်းမရှိဘူးဆိုတာသိကြအောင်အခုလိုလောက်ရခြင်းဖြစ်ကြောင်းလက်ထောက်ဝင်ကြီးကသတင်းတောက်တွေကိုစနေနေ့မှာပြောပါရယ်သူမရဲ့ဝန်ထမ်းတွေအနေနဲ့လဲယောဂါပိုးကူးစက်ခြင်းရှိမရှိသိနိုင်မဲ့အများဆုံးရက်ဖြစ်တဲ့21ရက်ကြာအိမ်မှာနေကြဖို့ပြောဆိုထားပါရယ်ခါကာဘူရာစီတောင်ကိုတက်ရောက်ရင်းနဲ့ပျောက်ဆုံးနေတဲ့တဘာဝခေါ်တန်ဖောင်ဒေးရှင်းတောင်တဲ့အဖွဲ့ဝင်2ဦးကိုရှာဖွေကယ်ဆယ်နေတဲ့အဖွဲ့ဟာစက်တင်ဘာလ29ရက်နေ့ကရိတ်ခါသွားပို့တဲ့ထိုင်းနိုင်ငံကရဟတ်ရင်ဒစီဟာခီးလမ်းမှာဆက်သွယ်ပြတ်တောက်နေတဲ့အကြောင်း True Foundation ကနေသတင်းထုတ်ပြန်ပါတယ်။အဲ့ဒီရဟတ်ရင်ဟာထိုင်းနိုင်ငံအခြေစိုက် Advanced Aviation B4 ရဟတ်ရင်အမျိုးအစားဖြစ်ပြီးတော့ရှာဖွေကယ်ဆယ်ရေးပြုလုပ်နေတဲ့အဖွဲ့အခြေစိုက်စခန်းရှိရာတဟွန်ဒင်းကျေးရွာကိုသွားရောက်ပြီးတော့ရိတ်ခါပို့ရင်းဆက်သွယ်ပြတ်တောက်သွားတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။ပါကစ္စတန်နိုင်ငံရဲ့နှစ်ဖက်ကြားပြောဆိုညှိနှိုင်းမှုတင်းတင်းလျှောက်ပတ်တဲ့အချိန်ဟိုသဘောတူမယ်ဆိုလို့ရှိရင်ပါကစ္စတန်နဲ့ငြိမ်းချမ်းရေးရဆွေးနွေးမယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကစနေနေ့မှာပြောဆိုလိုက်ပါတယ်ခင်ဗျာ
ကမ္ဘာသတင်းချင်းချုပ်ကိုဥဆန်မိုဝေခြေညာခဲ့တာပါဒီမနက်အစည်းအဝေးထုတ်လို့ရေးမှုကမတ်ခင်ဖြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကတော့ Aiden Outgood ဖြစ်ပါတယ် View American အတံမနက်ဖက်မြန်မာဘာသာအစည်းအဝေးကို line လို့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line လို့မီတာ32 40 48 50နဲ့ line လမ်းမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.